ပင်လယ်များရဲ့တိုက်ခိုက်တာကိုခံရပြီးနှစ်ရက်ကြာပင်လယ်ထဲမျောနေတဲ့ Ranger ဒုက္ခသည်30ကိုဘင်္ဂလားဒေ့ရှ်ကမ်းခြေစောက်အဖွဲ့ကအင်ကာနီကကယ်တင်လိုက်ပါတယ်။မြန်မာပြည်ကထွက်ပြေးလာတဲ့ Ranger ဒုက္ခသည်တတန်းလောက်ဟာဘင်္ဂလားဒေ့ရှ်အရှေ့တောင်ဘက်ကဒုက္ခသည်စခန်းတွေမှာဖြစ်တလို့နေထိုင်ကြရတာလည်းဖြစ်ပါတယ်။တော်တော်များဟာလူကုန်ကူးသည်တွေကိုငွေပေးပြီးတော့အန်ဒီယ်များနဲ့ပင်လယ်ခီးကိုဖျက်ပြီးအရှေ့တောင်ရှာနိုင်ငံတွေစီကိုထွက်ပြေးကြပါတယ်။အမျိုးသမီး20ဦး၊အမျိုးသား5ဦးနဲ့ကလေး5ဦးပါတဲ့လျှာပြီးခဲ့တဲ့တောက်ကြနေကဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပဇာခရိုင်အနီးကစတင်ထွက်ခွာခဲ့တယ်လို့ကမ်းခြေစောက်တပ်မှူးအမီရယ်ဟက်ကီကပြောပါတယ်။တင်းင်းရီနေမှာတော့သူတို့လျှာပင်လယ်များတွေရဲ့တက်ခတ်ခြင်းခံခဲ့ရပြီးပါလာတဲ့အဖိုးတန်းတွေကိုအကုန်ယူပြီးဆက်လီအင်ဂျင်ကိုလည်းဖျက်ဆီးသွားတယ်လို့ဆိုပါတယ်။သူတို့ကအစာရေစာတိတ်မရှိတော့ပဲပင်လယ်ထဲမျောနေတာဖြစ်ပြီးငါးပန်းလေကြီးတွေကကဲဆဲတာကိုစောင့်မြုပ်နေကြတယ်လို့ကမ်းခြေစောက်တပ်မှူးက AFP သတင်းဌာနကိုပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ပေးကြောင့်ငါးပန်းလေအနည်းငယ်လောက်ပဲရှိတာမို့ပင်လယ်ပြင်ဟာရှင်းရှင်းလင်းလင်းဖြစ်နေပြီးဒီအခြေအနေကိုအတုံးချပြီးလူကုန်ကူးကြတယ်လို့ပေါ်ပြထားပါတယ်။ရဲကတော့အဆိုပါဒုက္ခသည်တွေကိုဘတ်ရှန်ချားကျွန်းကိုပို့မှဖြစ်တယ်လို့ဆိုပါတယ်။